COVID ကရောဂါထိန်းချုပ်ရေးဆက်ရုံအလုပ်ယုံနေယာယီပိတ်ထားရတဲ့အတွက်အစိုးရကထောက်ပံ့ငွေပေးရမှာရောဂါကူးစက်မှုတန်းအစိုးဆုံးခံရတဲ့ရန်ကုန်တိုင်းအပြင်ကြံဒေသတွေပါခံစားခွင့်ရဖို့အလုပ်သမားတွေကမျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ဆက်ရုံတွေသတင်းနှစ်ပတ်ကြာပိတ်ထားတဲ့ကာလမှာလူမှုဖူလုံကြီးပေးသွင်းတဲ့သူရောမပေးသွင်းတဲ့သူပါထောက်ပံ့ဖို့အစိုးရကစီစဉ်နေတဲ့အတွက်ဆက်ရုံများစုရှိတဲ့ရန်ကုန်တိုင်းတွေမှာပဲတခြားပြည်နယ်နဲ့တိုင်းကပိတ်ထားတဲ့ဆက်ရုံလုပ်သားတွေကလည်းအလားတူခံစားခွင့်ရဖို့မျှော်လင့်နေရဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာရာကလုပ်ငန်းတွေယာယီရန်နာလိုက်ရရန်ကုန်တိုင်းမှာအလုပ်သမားတွေကိုလူမှုဖူလုံကြီးခံစားခွင့်40ရာခိုင်နှုန်းပေးမယ့်အကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစက်တင်ဘာ24ရက်မှာကြေညာထားပါတယ်။ဒါပေမဲ့လည်းအလားတူလုပ်ငန်းတွေပိတ်ထားရတဲ့ပဲခူးတိုင်း၊မွန်ပြည်နယ်၊မန္တလေးတိုင်း၊အေရဝတီတိုင်းတွေအတွက်တော့ထုတ်ပြန်ကြေညာတာမရှိသေးပါဘူး။အလုပ်သမားအချင်းချင်းရိုင်းမင်းကူညီရေးအဖွဲ့ LHEO အငင်းပွားမှုဖြစ်ရှင်တောင်းကန်ဒေါခခါကတော့အလုပ်သမားတွေရဲ့ခံစားခွင့်တပြေးညီဖြစ်တဲ့ကြောင်းပြောပါတယ်
ခံစားခွင့်ရဆိုရင်လည်းမျှတတဲ့ခံစားခွင့်ကိုရရှိပြီးစနဲ့ဒါကြောင့်မို့လို့တိုင်းရက်ပြည်နယ်အစိုးရတွေကလည်းစူးစမ်းထုတ်ပြီးတော့မှပြည်အောင်စုကိုလက်ရှိအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲနဲ့ပေါ့နော်မျိုးရင်းမှာဖြစ်ပေါ်နေတဲ့အခြေအနေကိုရှင်းပြဖို့လို့ဒီလိုပြည်အောင်စုအစိုးရအနေနဲ့ကလည်းဟောက်ချီမှာဖြစ်နေတဲ့အလုပ်သမားတွေရဲ့အခက်အခဲကိုအော်ဆန္ဒနားလည်ပြီးတော့မှတည်ငြိမ်ခံစားခွင့်ပေးစီစဉ်ပါတယ်ရှင်ဒါကျွန်တော်တို့ရဲ့သဘောထားပါ
မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM လက်ထောက်ထွေထွေအတွင်းရေးမှူးဒေါ်ဖြိုးဆန္ဒဆိုကတော့အစိုးရကပေးဖို့စီစဉ်နေတဲ့လူမှုဖူလုံကြီး40ရာခိုင်နှုန်းကိုအလုပ်သမားတိုင်းခံစားခွင့်ရှိရလို့ပြောပါတယ်။အမှန်
တော့သုတ်သားအားလုံးတော့ရည်ရတာပါ။အစိုးရအနေနဲ့အယုံလို့ရန်ကုန်တိုင်းအတွက်ကိုတော့ပြောတာပေါ့နော်။အမှန်တော့အဲဒါတော့ပေးမှာပါ။ကျွန်တော်တို့ကတည်းကမှတရားတလောက်ဆိုလို့ရှိရင်ဒါ3000ပေးမယ်လို့သူတို့အစိုးရပြောထားတယ်ပေါ့နော်။
အလုပ်သမားတွေအနေနဲ့လောကလဆာကိုတတ်မှတ်ရအတိုင်းမရဘူးဆိုရင်အခက်အခဲဖြစ်နိုင်တဲ့အခြေအနေတွေလည်းရှိပါတယ်။လူမှုဖူလုံကြီးအာမခံ40ရာခိုင်နှုန်းကိုပထမအချိန်စက်ရုံတွေပိတ်တုံးတာအတိုင်းအစိုးရကတဆင့်အလုပ်ရှင်တွေကထုတ်ပေးဖို့ရှိပေမဲ့အာမခံမရှိတဲ့အလုပ်သမားတွေရမယ့်3000ကျပ်ကိုတော့ဘယ်လိုပေးမယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုပ်သမားအချင်းချင်းရိုင်းမင်းကူညီရေးအဖွဲ့ကဒေါခခကအခုလိုပြောပါတယ်။
နောက်ဒီ3000ကျပ်ထောက်ကမယ်ဆိုတာကတော့ဒီအလုပ်သမားဝင်ကြီးတော်မမိုးစုကြည်ကြောပုံပြောကြတဲ့အရာကတော့ကျွန်တော်တို့အောက်တိုဘာ second week ပေါ့နော်ဒီတိယပတ်လောက်မှာထုတ်ပေးနိုင်ဖို့အတွက်သူတို့ပြင်ဆင်နေတယ်လို့ပြောပါတယ်လုံနီးလမ်းညို့နဲ့ပေးမလဲအလုပ်သမားတွေလက်ထဲကိုဘလို့ပုံစံနဲ့အဲပေးပါမလဲဘလို့စစ်တမ်းတွေကောက်နေလဲဆိုတော့ကျွန်တော်တို့အသေးစိတ်မသိရပါဘူးရှင
်ရောင်းတိုင်းအတွင်းအထက်ကျုပ်လူသားပေါင်း6သိန်းလောက်ရှိနေပြီမြန်မာတနင်္ဂနွေလုံးအနေနဲ့8သိန်းဝင်ကျင်လောက်ရှိမယ်လို့အလုပ်သမားသမဂ္ဂတွေကထပ်မံထားပါတယ်အလုပ်သမားဝန်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ထုတ်ပြန်ကြေညာဆိုရင်တနင်္ဂနွေလုံးမှာရှိရဆက်ရုံအလုပ်ရုံလုပ်သားပေါင်း 22.3 လမ်းရှိပါတယ်။လက်တလုံးမှာတော့ဥရောပသမဂ္ဂ EU ကတော့ကိုဗစ်ရောဂါကာလထိခိုက်သွားရဲ့မြန်မာအထက်ကျုပ်လုပ်သား9သိန်းအတွက်အရေးပေါ်ရမုံငွေယူရို5သန်းမြန်မာကျပ်ငွေနဲ့ဆိုရင် 9.6 ဘီလီယံထောက်ပံ့ထားပြီးနောက်ထပ်ယူရိုငွေ5သန်းပေးဖို့လည်းကတိပြုထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပြပို့ထားတာဖြစ်ပါတယ်။